တက်မတော်ဘက်ကလေးလကြာအပြစ်ခတ်ရစရေးကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုရင်ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆန္ဒကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့လည်းတိုက်တွန်းခဲ့တာပါ။တက်မတော်ရဲ့ကြေညာချက်နဲ့လက်နက်ကိုင်ပြည်ပခါနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရင်းနဲ့ထောက်ရငင်းချမ်းရေးဆိုင်ရာကြေညာချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC အကြားမှာတချိန်ကရင်မျိုးသားစည်းရုံး KNU KNU မျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့နဲ့ငြိမ်းချမ်းရေးကွန်ရှင်အကြားမှာတချိန်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်ဒီအချိန်မှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်စင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။နောက်ဆုံးအပိုက်ကအထူးကြပါမယ်။နောက်ဆုံးပိုက်ကငင်းကြီးရဲ့အတွက်ဤနိုင်ဆွေးနွေးခြင်းမျိုးအများဆုံးပြုလုပ်သွားရန်တိုက်တွန်းပါတော့။အထူးကြတော့ကျွန်တော်တို့တစ်ဖက်ကပြစ်ခတ်ရစဲပြီးတယ်။အခုကျွန်တော်တို့ကတလကျော်သွားပြီ။အချိန်လေးကတလကျော်သွားဆိုအချိန်ကြီးလို့ပုံပေါ့။ဒီမို့လို့ပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရည်ရထားတဲ့ဟိုထောက်ရငင်းကြီးရဲ့အတွက်ဤကိုဖယ်ဆီးသီးရဟုတ်ဆောင်ချက်ဒီအားနည်းနေတယ်လို့ကျွန်တော်ကမြင်တယ်။ NRPC ပေါ့ဗျာမြို့သားပြန်လည်ပြည်နယ်ငင်းငန်းရေးဘူဌာနနဲ့ဆွေးနွေးလို့ရတယ်။တက်မတော်ဖွဲ့စည်းပြီးထားတယ်။ဤနိုင်ဆွေးနွေးအဖွဲ့ဖြူဦးပါဖွဲ့နဲ့လည်းဆွေးနွေးလို့ရတယ်ဆိုပြီးလမ်းပြန်ပြီးထားတယ်။ဒီကြောင်ပေါ်မှာငင်းငန်းရေးကတကယ်လိုလားဆိုတော့လိုက်ပိုင်လို့ဆောင်တာမျိုးအားနည်းနေတယ်လို့မြင်သေးတဲ့အတွက်ကျွန်တော်ကဒါထုတ်ပြန်လိုက်တာဖြစ်ပါတယ်ဗျာ။
ဒီကနေ့ထုတ်ပြန်ချက်မှာဒီဇင်ဘာလ21ရက်နေ့ထုတ်ပြန်ချက်မှာပါဝင်တဲ့အချက်5 6နဲ့9တို့ကိုအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလကျော်ကြာကာလအတွင်းမှာ EAO အဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာ73ချိန်နေမြေကျော်လွန်လှုပ်ရှားတာ168ချိန်စစ်ကြီးကောက်ခံတာ10ချိန်လူသစ်စုဆောင်တာအကျိန်20တမရော့စစ်ကြောင်းကိုချောင်းမြောင်းပစ်ခတ်တာ10ချိန်မိုင်းပစ်စင်2ချိန်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်။နေမြေကျော်လွန်လှုပ်ရှားတာကြောင့်အချင်းချင်းတိုက်ပွဲဖြစ်တဲ့အဖွဲ့တွေအနေနဲ့လည်းဗတိကဝတ်ပြုထားတဲ့အတိုင်းမူလနေမြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမှုချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတယ
်။ဒီတိုင်းလာကလည်းကအဖွဲ့အစည်းတွေနဲ့ကျွန်တော်တို့လည်းစာချုပ်ချင်းစတိကဝတ်ရှိလာလည်းရှိတယ်။ TV မှတ်တမ်းတွေနဲ့ကတိကဝတ်ရှိလာလည်းရှိတယ်။ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေလက်တွေ့မှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့။ဆုံးဖြတ်ပြီးစာချုပ်တွေထုတ်ခဲ့ကြတယ်။အဲ့တော့ဒီကိစ္စလုတ်ခဲ့တဲ့အထက်မှာမှဟိုပေါ့ကြော်တော်လာပေါ့အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းနေပြည်သူဂျိုင်းကလည်းပြည်သူလူထုကတော်လေးနှင်တာပါတယ်နှင်တာမှုတွေရှိအောင်ဇာတိတိုင်းလိုက်လာတင်တယ်ဆိုလို့ကဖတ်ပြကြပြည်ပြတာဖြစ်ပါတယ်ဒီကိစ္စကတော့ဒီနေ့နောက်ဆုံးထားပြီးတော့ကြော်ထားတဲ့နေပြည်သူကနေပြန်ပြီးတော့ရုပ်သိမ်းပြီးတော့ခရီးသွားပါနေပြည်တွေအတွင်းကိုဖုတ်ပြဖို့ဆိုကျွန်တော်ကထပ်ပြီးပြည်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေသလိုပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာစွန့်ခွာတိမ်းရှောင်နေကြရပါတယ်။လက်တတော်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ဒီခိုင်ကမှာတော့ကျွန်တော်တို့က20ရက်နေနောက်ပိုင်းမှာ23ရက်နေ24ရက်နေမှာကျွန်တော်တို့ဒီပလဝပက်မှာဖြစ်ခဲ့တာရှိတယ်။ပလဝပက်မှာဖြစ်ပြမှုတွေဆက်ဖြစ်နေပါတယ်။ဖြစ်ပြမှုတွေဆက်ပြီးတော့23ရက်နေ24ရက်နေမှာကျွန်တော်တို့တို့အခြေချဖို့ကြိုးစားလာတဲ့ပခန်းပေါ့ခစ်တာပခန်းတစ်ခုကိုကျွန်တော်တို့တင်ပြရမည်ပါတယ်။
AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မျိုးနေချင်းမှလည်းရှိတယ်။နောက်ဘူးတီတော်မျိုးနေချင်းမှလည်းရှိတယ်။နောက်ဘလောက်မျိုးနေချင်းမှတော့အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်တွေကလည်းလက်နေကြည့်တယ်လည်းလှပြနေတာရှိတယ်။ဒီနေ့ရင်းနှီးမှာနောက်ဘလောက်မျိုးနေချင်းကဒီဗမာနေရာရဲ့အဲ့ဆက်ဘက်မှာရှိတဲ့တောင်ကုန်းတွေကိုလာပြီးတော့ဒီဗမာတပ်မတော်ကလည်းဟယ်လီကော်တာနဲ့ပြင်းနဲ့မချင်းတိုင်းတိုင်းပေါ့အဲ့မှာလာပြီးတော့ဘုံကျဲတိုက်ခိုက်တာရှိတယ်။23ရင်းနှီးမှလည်းဒီလိုပုံစံနဲ့လက်နေကြည့်တယ်လည်းတောက်တောက်ပြနေတာရှိတယ်။ နောက်ပြင်းမလေးဆန်းပြနေတယ်။မိခင်လေးတက်ရှိနေတယ်ဗျ။ဒါနဲ့တခါနေပါဒီကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးဘာမှမရှိဘူး
။ဒီတက်ပွဲအနေနဲ့ဒီဇင်ဘာလ27ရက်နေ့တမ်ရော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကိုကန်တက်ပွဲရင်းနဲ့အတူကြိုးစားထားပြီးတနိုင်ငံလုံးအပြည့်ရဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအစဉ်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ24ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှတ်တိုင်အမှတ်47မှာရှိတဲ့ရဲကင်းစခန်းကိုတစ်ဖက်နိုင်ငံပဲချမ်းကနေဘုံးပစ်လောင်ချာလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာလုံခြုံရေးအဖွဲ့တွေကပစ်ခတ်တဲ့အဖွဲ့ကိုစီစစ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်တန်ဘတ်ကိုခေါ်ယူပြီးဒီတိုက်ခိုက်မှုကိုအတိပေးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုးဟန်ကပြောပါတယ်။
အဲ့ဒီပြင်ဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်တမ်မကြီးကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုခေါ်ပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တော့စုံစမ်းစစ်ဆေးပြီးကျွန်တော်တို့ပြောကြပါတယ်တရားဝင်စနမန်စာလည်းပေးခဲ့ပါတယ်အဲ့တော့တမကြီးကလည်းသူ့နိုင်ငံကိုပြန် headquarters ကိုပြန်ပြင်ပြပြီးတော့ဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြန်ချပေးမယ်ဆိုပြီးတော့ပြောကြားထားပါတယ်
ဒီလ24ရက်နေ့နေဆက်မှတ်တိုင်အမှတ်47ပြစ်ခတ်မှုမှာနေကြားဆောင်ရဲတပ်သား2ဦးနဲ့နေဆက်ချန်စီယိုးပြင်အလုသမား2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။တမ်ရော်ရဲ့ဒီကနေ့ထုတ်ပြန်ချက်အပေါ်မှာတော့သူတို့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
။ခုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။